မိမိရဲ့ခန္ဓာကိုယ်သက်သာတဲ့လေးရပုတ်တစ်ခုခုကိုစနစ်တကျရွေးချယ်ပြီးတော့နေရာကိုစနစ်တကျပြုခြင်းထိုင်နေပြီးတော့မှအလုပ်ပေးတရားတွေကိုစူးစူးဆက်ဆက်နိုင်မှတ်သားမယ်အချင်းဖြစ်ပါဒီနေ့တော့ယောဂီသူတော်ကောင်းအပေါင်းတို့အနေအဖြင့်နာကြားမှတ်သားမယ်အလုပ်ဝိတ္တရာကသင်္ခါရသဘာဝအနေဆံတရားတွေဖြစ်ပါတယ်သင်္ခါရဆိုတာကပါပေါင်းစည်းပြီးတော့ခန္ဓာပြုပြီးပန္တိတာပေါင်းစည်းပြီးတော့ကြည့်ကြည့်ဖန်တီးလာ။ဘာတွေပေါင်းစည်းသလဲ။ကြောင်းတရားပေါင်းများစွာပေါင်းစည်းပြီးတော့မှာအကျိုးတရားဖြစ်အောင်ဖန်တီးတာ။သင်္ခါရလို့ခေါ်ပါတယ်။ကြောင်းပေါင်းများစွာဆိုတာဘာတွေလဲဆိုမိမိတို့ရဲ့ခန္ဓာကိုယ်မှာရှုံနဲ့တပါးတွေကိုအစင်တစ်ချင်းအဟောင်းပြည့်အသိဖြစ်နေဆင်ဆက်နေရေးအတွက်အကြောင်းထောက်ပါနေရယူထားတာကဘာလဲခံစေဥဒုအဟာရလိုဖြစ်ပါတယ်ခံစေဥဒုအဟာရဆိုတဲ့အကြောင်း၄ပါးလည်းမှာကံဒီညာစွာထောက်ပံ့ပေးပါလေမိမိတို့ရဲ့ခန္ဓာအောင့်သက်ဆင်ဆက်ပြီးတော့ပြုတ်ပြင်းနေရဲ့အတွက်မှာကံကနေပြီးတော့ထိန်သိမ်းထားပေးပါလေအဲ့ဒီကံကနေပြီးတော့မှာဘာကိုဆောင်လျှောက်ထားပေးတာလဲဆိုရင်ဥတုဆောင်လျှောက်ထားပေးပါဥဒုကပါလေဆိုအပူငွေပဲဖြစ်ပါလေမိမိတို့ရဲ့အတွင်းသစ္စာတန်တမ်းမှာအခုယောဂီသူတော်ကောင်းအပေါင်းတို့အနေနဲ့တရိပ်ရိပ်တရိပ်ရိပ်တရိပ်ရိပ်ဖြစ်ဖြစ်ဖြစ်ဖြစ်လို့ရှုပ်ွားနေတဲ့အရာလေးတွေဟာရှုပ်ွားရင်ရှုပ်ွားရင်ကနေနေရတာနေမြန်လို့ရတာနေချမ်းဒီလိုဖြစ်လာကြည့်ကြည့်ငါလေတဖြည်းဖြည်းချမ်းရကနေနှုတ်နှုတ်နှုတ်နှုတ်သွားတဲ့အချိန်မှာနှုတ်ညံ့ချင်းမကနှုတ်ညံ့သိမ်မွေးသွားတဲ့အချိန်မှာကျတော့တရိပ်ရိပ်နဲ့ဖြစ်ပေါ်နေတဲ့အရာလေးတွေဟာအငွေ့လေးတွေလိုဖြစ်သွားပါလေအဲ့ဒီအငွေ့လေးတွေဟာဘာလဲတရိပ်ရိပ်နဲ့မောမောမောမောအငွေ့လေးတွေတက်နေတာတွေ့ရပါလေအဲ့ဒီအငွေလေးကိုသေချာကြည့်လိုက်တဲ့အချိန်မှာကျတော့အပူငွေလေးပါပဲ။အဲ့ဒီအပူငွေကဘာပထဝီဒေဇောဝါယောအာဘောဆိုတဲ့တက်ကြီးလေးပါတဲ့မှာတော့ဒေဇောလို့ခေါ်ပါတယ်။စောစောနာတော့ကံနဲ့ပေါင်းလိုက်တဲ့အခါကျတော့ကမ္မစဒေဇောပဲဖြစ်ပါလေ။ကံရဲ့တေဇောရဲ့လို့ဒီလိုပေါင်းလိုက်တော့ကမ္မစတေဇောဒီကမ္မစတေဇောဒီဘဝရဲ့မူရင်းစစ်စစ်ပဲဖြစ်ပါလေယောဂီတို့မိမိတို့ရဲ့ဘဝခန္ဓာယုံနာတို့ရဲ့အစဉ်ဟာအတိတ်ဟောက်ကျက်သိဖြစ်နေဆင်ဆက်နေခွင့်ရှိတာကမ္မစတေဇောရှိနေလို့ပါပဲအဲ့ဒီကမ္မဇ္ဇတေဇောတွေကနေပြီးတော့မှခန်းကြောဖြစ်နေတဲ့တေဇောရဲ့အမှုငွေလေးတွေချောက်ဆုံးသွားတဲ့တတင်းနဲ့ဘဝအဆုံးသတ်သွားပါလိမ့်မယ်။တဘဝကအဆုံးသတ်သွားမှာကြေချာပါလေ။ဒါကြောင့်ယနေ့လူရှင်သင်နေတယ်လို့ယူဆတဲ့ဘဝလေးတွေဟာအဟောင်းနဲ့အသိကြောင်းလဲပြီးတော့ဖြစ်ဖြစ်ဆင်ဆက်ခွင့်ရနေတာကမ္မဇ္ဇတေဇောကြောင့်။ကောင်းပြီဒါဆိုရင်ကံယုံနာတို့ရဲ့အထောက်အပံ့တစ်ခု တေသောဆိုတဲ့သဘောလေးဟာဒါဥဒ္ဓဟာလည်းပဲဒီတေသောကိုဆွလို့ချင်းချပါတယ်ဥဒ္ဓမှာဗဟိတဥဒ္ဓဣသတဥဒ္ဓလို့2မျိုးရှိတယ်အဲ့လို2မျိုးရှိတဲ့အထက်မှာပူချင်းအေးချင်းဟာဥဒ္ဓရဲ့သဘောပါပါပဲယခုပြောပြတဲ့ဥဒ္ဓကဣသတအတွင်းသန္တာမှာရှိတဲ့ဥဒ္ဓကိုဆိုချင်းဖြစ်ပါတယ်ပူရာရေဒီရာရေနွေးရာရေဆိုတာကအစ္ဆတရဲ့ဥဒ္ဓသဘောပဲဖြစ်ပါတယ်။အဲ့ဒီဥဒ္ဓလို့ဆိုရတဲ့အပူမွေလေးရဲ့အပေါ်မှာအစင်တကယ်ဥဒ္ဓတွေရနေပြီးတော့မှအပူမွေလေးတွေဖြစ်ဖြစ်ခွင့်ရနေအောင်ဆိုတာဘသူကနေအထောက်အပံ့ပေးလိုက်ကလေးဆိုတဲ့အခါအာဟာရကနေထောက်ပံ့ပေးရမှာဟာရာဆိုတာကယောဂီတွေကနေပြီးနေစင်းနဲ့အမြတ်သုံးဆောင်စားတော်နေတဲ့ထမင်းဟင်းလျာမုံပဲတေစာရီမှန်သမျှအာဟာရလေးကြီးပဲဖြစ်ပါအဲ့ဒီအာဟာရတွေကနေပြီးတော့အစဉ်တစ်ဖြင့်ထောက်ပံ့ပေးပါမှာအပူငွေလေးတွေကနေအစဉ်တစ်ဖြင့်လုံချာပြီးတော့ကြောင်းလဲခွင့်ရနေတယ်လို့အဲ့ဒီအပူမွေလေးရဲ့အပေါ်မှာစောစောနာတော့အာဟာရကြောင့်အာဟာရစားလို့ဖြစ်ပေါ်လာတဲ့အရာတွေကနေဘာတွေနဲ့ပေါင်းရသလဲဘာတွေဖြစ်လာသလဲပထဝီဆိုတဲ့မာချင်းပြောချင်းတန်းချင်းနှုတ်ချင်းဆိုတဲ့အသားတွေသတ္တိရေဆိုတာဖြစ်ပေါ်လာပါတယ်။အဲဒီကနေပြီးတော့မှစားလိုက်တဲ့အာဟာရတွေထဲကနေပြီးတော့ရေတာဆိုတာပါပါတယ်။အဲဒီရေတရဲ့အထောက်အပံ့ကြောင့်အဘောဆိုတာဖြစ်ပေါ်လာရပါတယ်။ဒါဆိုရင်ဒေဇောရေဒေဇောရေနောက်ပြီးတော့ပထဝီရေအဘောရေဒီလိုဖြစ်တယ်အဲ့ဒီသုံးခုပေါင်းစည်းပြီးတော့အစဉ်တစ်ဖြင့်တင့်တဲ့အဟောင်းပြောင်းလဲနေဖို့ဟာတောင်းအားဆိုတာလိုပါလေတောင်းအားပေးနေမှအစ်တဲ့အဟောင်းပြောင်းလဲလို့ရတာဖြစ်ပါလေအဲ့ဒီတောင်းအားကဘာတူလဲဆိုဝါယောလီတ္တပရမမေဖြစ်ပါလေကောင်းပြီတဲ့ဆိုရင်ပထဝီအာဘောတေဇောဝါယောဆိုတဲ့တချီလေးပါးကိုစုံသွားခဲ့ပါပြီ။အဲ့ဒီတချီလေးပါးကိုပဲဘာလို့ခေါ်တာလဲ။ယောက်လို့ခေါ်တာပါပဲ။အဲ့ဒီယောက်ဆိုတဲ့တချီလေးပါးရဲ့အပေါ်မှာတရိပ်ရိပ်တတိတ်တိတ်နဲ့ဖြစ်ပေါ်ခွင့်ရနေတဲ့အချိန်မှာအဲ့ဒီပေါ်မှာတတိတိနဲ့ဝင်နေလေးတွေဖြစ်ခွင့်ဖြစ်ခွင့်ရနေတာဖြစ်ပါလေ။အဲ့ဒီအချိန်မှာစိတ်ဆိုတာဖြစ်ပေါ်လာရပါလေ။ဒါဆိုရင်ကာယဥဒ္ဓရဲ့အာဟာရရဲ့စိတ်ရဲ့ဆိုပြီးတော့မှအဲ့ဒါအကြောင်းထောက်ပံ့လေးခုလေးတွေပြည်စုံလို့ရုပ်တရားတွေလည်းဖြစ်ပေါ်ခွင့်ရနေတာဖြစ်ပါရုပ်တရားရဲ့အပေါ်မှာချက်မှန်ဝင်နေဆိုတာလေးတွေဖြစ်ခွင့်ရနေတာဖြစ်ပါလေ။အဲ့ဒီဝင်နေဖြစ်ခွင့်ရတဲ့အချိန်ကချက်မှန်အဲ့ဒီမှာအာယုန်နဲ့ပေါင်းဆောင်လိုက်တဲ့အချိန်ကချက်မှန်သိစိတ်တွေဆိုတာဖြစ်ပေါ်လာပါလေ။ဘဝဟာအစင်တည်လို့ဖြစ်ပေါ်နေတဲ့သဘောသဘောဝလေးတွေကိုကြည့်ရင်ဒါအသင်္ခါရပါပဲ။ကြောင်းပေါင်းများစွာပေါင်းစည်းပြီးတော့အကျိုးတရားတစ်ခုဖြစ်ဖို့အရေးအတွက်ကြောင်းပေါင်းများစွာထောက်ပံ့ပေးရမယ်။အခုစိတ်တစ်ခုဖြစ်ဖို့အရေးဒီအပြင်ကနေပြီးတော့မှအရှင်းအာယုံလေးတွေတွေးလိုက်တဲ့အခါဝိညာဉ်နဲ့ပေါင်းလိုက်တော့စိတ်ဆိုတာဖြစ်သွားပါလေ။မြင်စိတ်သောသောနာတော့ကဝိညာဉ်လို့ဆိုရတဲ့သုတ်တဝိညာဉ်မနောဝိညာဉ်တစ်ခုရှိတဲ့အထက်မှာအဲ့ဒီမနောဝိညာဉ်နဲ့ပါအာယုန်နဲ့ပေါင်းလိုက်တဲ့အချက်အချက်မှာကြာစေဆိုတာဖြစ်ပေါ်ပါမယ်မနောဝိညာဉ်နဲ့ အနာအယုံနဲ့ပေါင်းလိုက်တဲ့အချိန်ကကြမှာနံစိမ့်ဆိုတာဖြစ်ပေါ်လာပါတယ်။ဒီမတိတာမရှိတဲ့အရသာချိုးချင်းကစဖန်းခါဆိုတဲ့အရသာနဲ့မနှောဝင်နေတဲ့ပေါင်းတဲ့အချိန်ကကြမှာစံစိမ့်ဆိုတာဖြစ်ပေါ်လာပါတယ်။ခန္ဓာကိုယ်မှာရှိတဲ့ကြီးလို့ဆိုရတဲ့သုံးလုံးနာတော့ကဒေဇောရေအာဘောရေ ပထဝီရေဆိုတဲ့အဲ့ဒီသုံးခုဟာဖြစ်နေမှာထိသေးဆိုတာဖြစ်ပေါ်လာပါလေ။အဲ့ဒါနဲ့တိစိတ်နဲ့ပေါင်းမှာထိသေးဆိုတာဖြစ်ပါ။တကယ်တော့မနှောဝင်နေတာမနှောဝင်နေမှာပဲ။အာယုံတွေကနေကွဲပြားကွဲပြားသွားတဲ့အတွက်ကြောင့်တိစိတ်တွေကကွဲပြားကွဲပြားကွဲပြားသွားချင်ဖြစ်ပါလေ။ ဟုတ်ကဲ့တို့ဒီနေရာမှာအရေးတကြီးသိရမယ်ဆရာဖြစ်လာပါအချောင်းပေါင်းများစွာကနေဂျူဒီယာထုတ်လုပ်တယ်ဆိုတဲ့သဘောလေးတွေကိုသိချာညာနဲ့သုံးသပ်ပြီးကြည့်ရမယ်နေထားလို့ရောက်လာခဲ့တယ်အဲ့ဒီစိတ်ဖြစ်လာပြီဆိုတဲ့အချိန်ကကြတော့မနသိကာရဆိုတာဖြစ်ပေါ်လာရပါပြီ ဆိုင်ဖြစ်တယ်ဆိုရင်မနသိကာရမနသိကာရမှာယောနိသောမနသိကာရအာယောနိသောမနသိကာရဆိုပြီးတော့မနသိကာရနဲ့မျိုးတွေ့ရပါတယ်။ဤသိပုဂ္ဂိုလ်တူတူတယောက်ကပဲအထောက်အထုံစာတတ်သည်ဖြစ်စေမတတ်သည်ဖြစ်စေဘဝမူရင်းရဲ့အကြောင်းလေးတွေကိုရှာကြည့်ရှာကြည့်ရှာကြည့် ဒီသဘောလေးတွေကိုတွေ့လာမှဖြစ်ပါလေ။ဒီသဘောလေးတွေကိုတွေ့လာတဲ့အခါကျတော့ကျိုးတစ်ခုချစ်ဖို့အရေးအတွက်အကြောင်းပေါင်းများစွာပေါင်းစုထားရတယ်ဆိုတဲ့အားလေးကိုနားလည်လာပါလိမ့်မယ်။ဒီနေရာမှာစိတ်ဖြစ်လိုက်တဲ့စိတ်ရဲ့အပေါ်မှာမနသိကာရချက်ချင်းဖြစ်ပါမှာ။ထိုမနသိကာရဆိုတဲ့သဘောဝရဲ့သဘောအပေါ်မှာ နခုခွဲပြလို့လာခဲ့ပါပြီ။ဆေရဘောမနတိကာရနခုကဘာလဲ။အာယောနိသောမနတိကာရနဲ့ယောနိသောမနတိကာရလည်းဖြစ်ပါလေ။ဒီနေရာမှာအာယောနိသောမနတိကာရဆိုတာကနှလုံးသွင်းမာတာ။ယောနိသောမနတိကာရဆိုတာကနှလုံးသွင်းမာတာ။ အယောနိသောမနသိကာရဆိုတဲ့နှလုံးသွင်းမှားပြီဆိုရင်အဲ့ဒီစိတ်ရဲ့အပေါ်မှာလောဘတွေဒေါသတွေမောဟတွေမာနတွေဒိဋ္ဌိတွေဝိသိကိစ္စတွေအာယိတ္တကတွေအနုတ္တပတွေအစရှိတရားဖြစ်ကိလေသာဆိုတဲ့စိတ်တွေကနေပြီးတော့ဖြစ်ပေါ်လို့လာခဲ့ပါပြီ။အဲ့ဒီကိလေသာတွေဖြစ်ပေါ်လာတဲ့အချိန်ကကြတော့အဲ့ဒီကိလေသာစိတ်ကိုအကြောင်းခံပြီးတော့ မနောကံဆိုတဲ့အတွေးလေးတွေဖြစ်ပေါ်လာခဲ့တယ်။တွေးလေးတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်အာဟုသောကိလေသာအကြောင်းခံပြီးတော့မှမနောကံလို့ဆိုရတဲ့ကံတစ်ခုဖြစ်လာပြီဆိုရင်တော့ကိလေသာအကြောင်းခံပြီးပြုတဲ့ကာယကံမနောကံဝစီကံကာယကံဆိုတာလေးတွေဟာ မကောင်းတဲ့အမှုတွေခြံတွေးပြောလို့ဒီလိုပဲလုပ်သွားပါလိမ့်မယ်။အဲ့တော့ပြောတာတွေလည်းပဲကိလေသာနဲ့ဆက်ဆက်တဲ့အသံတွေပဲထွက်လာလိမ့်မယ်။တွေးတယ်လည်းပဲကိလေသာနဲ့ဆက်ဆက်တဲ့အတွေးတွေပဲတွေးသွားပါ။လုံးတဲ့အချိန်မှာကြတော့လည်းပဲကိလေသာနဲ့ဆက်ဆက်တဲ့အလုပ်တွေပဲလုပ်သွားပါလိမ့်မယ်။ကံပြုနေတယ်ဆိုတဲ့အကျိုးတရားရဲ့တစ်ခုကိုအကြောင်းပေါင်းများစွာပေါင်းစည်းပြီးမှ ပြုလို့ရပါလားဆိုတာပါဇက်နဲ့စကလုံးတစ်လုံးတစ်လုံးပြောဖို့အရေးကြီးအကြောင်းပေါင်းများစွာပေါင်းစည်းလို့ပြည့်စုံမှပြောလို့ဖြစ်ပါလားဆိုတာကိုရှင်းရှင်းနားလည်ပါမှာပါဒီသဘောလေးတွေကိုသဘောပေါက်တယ်ဆိုရင်လောက်တာတွေလည်းပဲအကြောင်းမဲ့တဲ့လောက်တာမဟုတ်ပါပဲလားအကြောင်းပေါင်းများစွာပြည့်စုံမှလောက်လို့ရတာပါပဲလားဆိုပြီးတော့မကောင်းတဲ့ အာယောနိသောမနသိကာရအကြောင်းခံပြီးတော့ကိလေသာဖြစ်ကိလေသာအကြောင်းခံပြီးတော့မှ ကာယတူစရိဝစီတူစရိမနောတူစရိဆိုတဲ့မကောင်းမှုအမှုတို့တူစရိတွေပြုနေကြပါဘောလားအဲ့ဒီစိတ်ရဲ့အပေါ်မှာယောနိသောမနတိကာရဆိုတဲ့နှလုံးသွင်းမှန်တယ်ဆိုရင်လည်းပဲမင်္ဂလာနဲ့နှလုံးသွင်းလေးတွေဖြစ်ပေါ်ဖြစ်ပေါ်ဖြစ်ပေါ်လာပြီဆိုရင်လည်းပဲအဲ့ဒီမင်္ဂလာနဲ့နှလုံးသွင်းရဲ့နောက်မှာတတသတိဝိရိယတို့ဆိုတာအတိဖြစ်လာကြပါလေတတသတိဝိရိယတို့ဖြစ်လာပြီဆိုရင်တတိဆိုတာကတော့ဝိရိယဆိုတာကတော့မကောင်းတာတွေကိုဖယ်ရှားပြီးတော့မှကောင်းတဲ့အမှုကောင်းတဲ့ကိစ္စတွေကိုပြုလုပ်ဆောင်ရွက်ခြင်းနဲ့စိတ်ဘုရားတရားသံဃာယရဏသုံးပါးရဲ့အပေါ်မှာဘုရားတရားသံဃာယရဏသုံးပါးရဲ့အပေါ်မှာတက်ဝင်ယုံကြည်တဲ့တရားတရားမိမိတရားအလုံးအားထုတ်တယ်ဆိုရင်တကယ်လို့အဟုတ်ဖြစ်မယ်လို့ယုံကြည်တဲ့တရားတရားရှိနေတဲ့အရာလေးရဲ့အပေါ်မှာဉာဏ်နဲ့ကွက်တီမိမိနဲ့အောင်ဒီသဘောလေးတွေဟာဒီလိုရှိတယ်လို့ယုံကြည်နေတဲ့တရားတရားဒီတရားစိတ်တွေဖြစ်ပေါ်လာပါလေရှုွက်တို့ဆိုရတဲ့ရွေးချယ်တဲ့ရှုွက်ကိုအစဉ်တစ်ခင်းအစဉ်တစ်ခင်းစိတ်တွေအောင်ခြားခြားရောက်နေအောင်စိတ်တွေခြားရောက်နေအောင်ဆိုတာအဲ့ဒီအပေါ်မှာအစဉ်ခြားရောက်နေတဲ့အောင်းမေးနေတဲ့တတိဆိုတာလည်းပဲဖြစ်ဖြစ်ပြီးတော့လာခဲ့ပါပြီအဲ့ဒီဒီရှုခွက်နဲ့ရှုချက်လေးတွေတစ်ထပ်သေးပြီးပြီးနေအောင်ပြီးစိတ်ပြီးနေတဲ့ဝရိယဟာလည်းပဲဒီနေရာမှာသူ့အတွက်အခွင့်အလမ်းနေရာတစ်ခုရလို့အလုပ်လုပ်ပိုင်ခွင့်ရှိပါသည်။တာဝီယောနိသောမနတိကာရရှုွက်ကိုရှုချက်လေးတွေနဲ့တစ်ထပ်သေးကိုက်အောင်ရှုွက်ကိုနှလုံးသွင်းမှမှနဲ့ရွေးချယ်ပြီးတော့နှလုံးသွင်းမှမှနဲ့ရှုကြည့်နေမယ်ဆိုရင်သင်္ခါရရဲ့သဘောဝသဘောလေးတွေဟာပေါ်လာလိုက်ပြောက်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဆိုတဲ့သဘောလေးတွေကိုဉာဏ်နဲ့တိခွင့်ရနေတာဖြစ်ပါလေအဲ့ဒီအချိန်မှာမိမိတို့ရဲ့စိတ်ကူးထဲမှာလည်းပဲထန်တွေးလာပြီဆိုတဲ့အခါသဒ္ဓါတိဝိရိယသမာဓိပညာတို့ရဲ့ချိန်ခံရပါပြီဆိုတဲ့အခါကျတော့တွေးရင်လည်းပဲခန္ဓာကြံစမ်းရုပ်နဲ့ဆက်ဆက်တဲ့အကြောင်းအရာတွေပဲတွေးပါတော့အဲ့ဒါကမတော်ကံပဲဖြစ်ပါလေဝစီကံနှုတ်နဲ့ဆက်ဆက်လို့ပြောတယ်ဆိုရင်လည်းပဲဘလို့အပြောမျိုးတွေပြောလာကြလေဆိုရင်ခန္ဓာနာယုံနဲ့ဆက်ဆက်တဲ့အပြောခန္ဓာအယတနာတသေသဣန္ဒြေဘောဇင်မဲ့ခင်ပရိစ္ဆသမုပ္ပခန္ဓာမှာဖြစ်ပေါ်နေတဲ့သဘောဓမ္မအကြောင်းလေးပဲပြောချင်စိတ်တွေလည်းဖြစ်လာသလိုပြောတဲ့အချိန်မှလည်းပဲအဲ့ဒါလေးတွေပြောရမှာတန်ဖိုးရှိတယ်လို့မနောကအမှုတွေလည်းပဲကောင်းတဲ့အမှုကောင်းတဲ့ကိစ္စတွေပဲပြောချင်တာဖြစ်ပါလေ။မိမိနာကြမသဘူးတဲ့တရားဒေသနာတော်တွေမိမိနှလုံးသွင်းနေတဲ့တရားဒေသနာတော်တွေနဲ့ဆက်ဆက်တဲ့အကြောင်းအရာပဲပြောချင်ပါတော့လေ။အဲ့ဒီအပြင်မိမိလုပ်တဲ့အလုပ်ကြတော့လည်းပဲစင်ကြယ်မြတ်တဲ့အလုပ်လို့ဆိုရတဲ့သမထဝိပဿနာတစ်ခုခုကိုစူးစူးစိတ်စိတ်ဆွေးဆွေးမြဲမြဲသွားရင်လည်းပဲတရားလာရင်တရားစာရင်လည်းတရားတော့ရင်လည်းတရားအလုံးအစင်သဖြင့်ခန္ဓာထဲမှာအလုံးသွင်းပြီးတော့တရားအလုပ်ပဲဆွေးဆွေးမြဲမြဲလုပ်ချင်မှတော့လေကာယကံကောင်းတဲ့အမှုဝစီကံကောင်းတဲ့အမှုမနောကံကောင်းတဲ့အမှုဒီလိုလေးတွေပြုလာပါလေအဲ့ဒီအချိန်ကတော့အဲ့ဒီမှာတာကမဲ့ခင်နဲ့ဆက်ဆက်ပြီးတော့ကံပြုတာဖြစ်ပါဒီနေရာမှာသူတော်ကောင်းအပေါင်းတို့အနေအားဖြင့်တိချာကြည့်လိုက်တဲ့အချိန်ကကြတော့အဲ့ဒီမှာသင်္ခါရအကြောင်းပေါင်းများစွာပေါင်းစည်ပြီးတော့အကျိုးတရားဖြစ်ထုတ်လုပ်တဲ့သဘောကိုဆိုလိုပါကျိုးတရားတစ်ခုဖြစ်ဖို့အကြောင်းပေါင်းများစွာပေါင်းစည်ထားရတယ်ဆိုတာနားလည်သင့်ပါလေဒါဆိုလို့ရှိရင်အကြောင်းတစ်ခုပြက်ပြက်သွားရင်အကျိုးလည်းပဲပြက်ပြက်သွားတာဖြစ်လို့ဒီခန္ဓာဟာတင်နေခြင်းမရှိဘူးမိမိတို့ရဲ့ခန္ဓာသည်ဘယ်တော့မှတင်နေခြင်းမရှိဘူးခိုင်ခန့်ခြင်းမရှိဘူးပိုင်ဆိုင်ခြင်းအခွင့်မရှိဘူး ရှင်ရှင်ပြောရမယ်ဆိုရင်ခန္ဓာအနာထရရတဲ့ဘဝလေးဖြစ်ပါလေ။ဘာနဲ့ဥပမာတူတယ်လဲဆိုတော့တပတ်သူတို့ရဲ့နှွားတွေကိုအနာကြောင်းရတဲ့နှွားကြောင်းသားဘဝမှာလေခန္ဓာကိုယ်လေးယုတ်နဲ့ခန္ဓာစိတ်စီတဲ့ယုတ်တွေကိုမိမိဟာလို့လှုပ်ရှားမရှိပါဘူး။စိတ်စီတဲ့ယုတ်တွေဆိုတာကဘာလဲပထဝီတေဇောဟာ ပါရောအဘောဆိုတဲ့ယုတ်တရားတွေရဲ့အပေါ်မှာပြည့်တွင်တရားတွေသဘောတရားတစ်သက်ဖြစ်ပါအဲ့ဒီသဘောတရားတွေရဲ့အကြောင်းအရာကြည့်လိုက်မယ်ဆိုရင်လည်းကံစိတ်ကုတုအဟာရဆိုတဲ့အကြောင်းလေးပါအထောက်အပံ့ပြည့်စုံမှဖြစ်တဲ့တရားဖြစ်ခြင်းကြောင့်တစ်ခုစီတစ်ခုစီတစ်ခုစီညာနဲ့ချုပ်ချုပ်ချုပ်ချုပ်ပြီးတော့ကြည့်လိုက်ပါဘဝဆိုတာပါမဟုတ်ပါ ကိလေသာတွေကနေပြီးတော့ဝင်ရောက်လွန်မှုချက်လည်းနေလို့သာလဲပဟုတ်ရာကိုဟုတ်ခြင်းအမြင့်ပါပြီးတော့မှာဘဝနဲ့တက်စရာလို့ထင်သွားကြတာပါရှင်စေဧကအမအချင်းအကြောင်းတရားလေးတွေကိုဉာဏ်နဲ့တစ်ခုစီဖြုတ်ထုတ်ဖြုတ်ထုတ်ဖြုတ်ထုတ်ပြီးတော့ပြီးစက်ခွဲခြားခြင်းဘဝပါမဟုတ်ပါ ဘာမှမဟုတ်ဘူးဆိုတာဒီညာဝင်မှသိလိုက်ပါဘာမှမဟုတ်ဘူးလို့သိလိုက်ခြင်းဟာအနတ္တဉာဏ်နဲ့ကိုရောက်သွားခြင်းဖြစ်ပါလေဟုတ်တယ်လို့ထင်နေတဲ့အရာအားလုံးကိုမဟုတ်တော့ဘူးမဟုတ်ဘူးလို့သိတာနဲ့ဘာလဲခန္ဓာနာယုတ်ပဲသိအောင်လုပ်ပါတော့တယ်အဲ့ဒီခန္ဓာနာယုတ်ကိုရဲ့အရှိကိုဉာဏ်နဲ့ပဲသိနေခြင်းပါလေ ခန္ဓာနာယုတ်ကိုဉာဏ်နဲ့သိတယ်ဆိုတဲ့အခါကျတော့အကြောင်းပေါင်းများစွာပေါင်းစည်းထုတ်လုပ်နေတဲ့သင်္ခါရသဘောဝလေးတွေဘယ်တော့မှသိနေမနေပါဘူး။ချက်ကိုကြည့်လိုက်ရင်လည်းပဲပေါ်လိုက်ပြောင်းလိုက်နာကိုကြည့်လိုက်တဲ့ဆိုရင်လည်းသိလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်သိလိုက်ပြဲလိုက်မှတပါအချပါမရှိပါလား။ အော်ငါတော့ကျုပ်ဆိုပြီးကြည့်လိုက်တယ်ယုတ်ကကျုပ်ဟာပေါ်လာပြီးပြောက်တတ်တဲ့အတွက်ကြောင့်သင်္ခါရဓမ္မပါလေခမညာလို့မပြောတော့လဲပြောသကဲလို့စိတ်ထဲမှာထင်ရပါလေကျုပ်ဒီပေါ်ပြီးပြောက်တတ်တဲ့အတွက်ကြောင့်ကျုပ်ဒီမမြဲပါဘူးကျုပ်ဒီအနှိမ့်ဆမှာပဲလမ်းဆုံးပါလေခမညာလို့မပြောတော့လဲပြောသကဲလို့ မကြတဲ့စကားမှာကိုဉာဏ်နဲ့ထောင်တိုက်ချာပါတယ်။ပဂရိဉ္စီနဲ့မြင်လို့ရတဲ့မရတဲ့အရာကိုဉာဏ်ပြည့်စုံနဲ့ထွန်းဖောက်ပြီးတော့ကြည့်တတ်မယ်ဆိုရင်ပေါ်လာလေပြောက်သွားလေဖြစ်လာလေပြတ်သွားလေဒီသဘောပဲရှိပါတယ်။တာဟာသင်္ခါရဓမ္မပါပဲ။ဒီသင်္ခါရဓမ္မဟာမမြင်တဲ့အတွက်ကြောင့်အနေအဆာ သင်္ခါရတိန်သင်္ခါရတရားတိန်အနေအဆာကြီးဖြစ်တဲ့အတွက်ဘုရားဘုရားရှင်ကသဗ္ဗေသင်္ခါရအနေအဆာအလုံးသောသင်္ခါရဓမ္မမှန်သမျှအနေအဆာမှာလမ်းဆုံးပါပါလေ။ဘုရားဘုရားရှင်ကဒီအတိုင်းပဲမိတ်ပါလေ။နာမည်ကိုလေ့ကြည့်ကြတော့လည်းပဲနာဆိုပြီးကြည့်လိုက်တော့လည်းပဲသင်္ခါရဓမ္မပဲတွေ့ပါ။ သင်္ခါရဆိုတာကဘာလဲတည်ပြီးပြတ်သွားတယ်ပေါ်ပြီးပြောက်သွားတာတည်ပြီးပြတ်သွားပါလေတည်ပြီးပြတ်သွားတာသင်္ခါရရဲ့သဘောပါပဲအဲ့ဒီသင်္ခါရရဲ့သဘောဟာဘယ်မှာလမ်းဆုံးမလဲနေဆောင်ပါလေလမ်းဆုံးတာဖြစ်လို့တန်တရားဟာလည်းသိလိုက်ပြည့်လေဩကျုပ်ဟာသင်္ခါရသဘောပါပဲလို့ ဖော်ပြနေခြင်းဖြစ်ပါလေအဲ့ဒါကိုနောက်ပါရှုမြန်နဲ့ကာပြီးလိုက်ခြင်းတည်လိုက်ပြဲလိုက်တည်လိုက်ပြဲလိုက်တည်လိုက်ပြဲလိုက်တည်လို့ဖြစ်နေပါလေတိတိလေးတဲ့သဘောကဓမ္မလေးလေကိုကြည့်လိုက်ရင်ရှိတော့ပါတည်တယ်ဆိုပြီးကြည့်လိုက်ရင်ရှိတော့ပါတည်တယ်ဆိုပြီးကြည့်လိုက်ရှိတော့ ရှိနေတာလေးတွေကနောက်မှာပေါ်လာတဲ့အတိတ်တမှာပါကြည့်လို့ကြည့်လိုက်တဲ့အချိန်မှာအဲ့ဒီအကြည့်ခံရတဲ့ သဘောလေးတွေဟာသင်္ခါရဓမ္မနဲ့ပြည့်စုံသွားခဲ့ဖြစ်ပါသည်အနိစ္စမှာလွတ်ဆုံးဖြစ်ပါသည်နောက်ထပ်သိနေတဲ့အသိဟာနောက်မှာဘောလာတဲ့အသိဖြစ်ပါလေဒီနေရာမှာတင်ပေါ်ပြီးတော့ဒီနေရာမှာတင်ပြောက်သွားပါဘယ်မှမရှိပါပေါ်လိုက်ပြောက်လိုက်ဖြစ်သလိုသိလိုက်ဖြစ်တယ်ဖြစ်နေတာဟာသင်္ခါရဓမ္မပါပဲအဲ့ဒီသင်္ခါရဓမ္မရဲ့အပေါ်မှာဉာဏ်ကနေနှလုံးသွင်းမှမှစောစောနာတော့ကပြောခဲ့တယ်ရုပ်နဲ့နာသဘောဓမ္မနှစ်ခုတစ်ခုခုရဲ့အပေါ်မှာယောနိကမနသိက္ခာရနှလုံးသွင်းမှမှနဲ့ရှုကြည့်ရှုကြည့်ရှုကြည့်နေမယ်ဆိုရင်ပေါ်လာလိုက်ပြောက်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဒီသဘောမှတပါအခြားမှမရှိပါဘူးဆိုင်ရဲ့လို့ရှုကြည့်တော့လည်းပဲဖြစ်ပြီးပြက်ရုပ်ရဲ့လို့ရှုကြည့်လိုက်တော့လည်းဖြစ်ပြီးပြက်စိတ်သက်ရဲ့လို့ရှုကြည့်လိုက်တော့လည်းဖြစ်ပြီးပြက်ဆိုဖြစ်ပြီးပြက်နေတဲ့အရာအလုံးကြီးသင်္ခါရဓမ္မပဲယောဂီတို့ပေညာမှတည်နေမှုရှိပါဒါတွေကိုပေါ်တိုင်းပေါ်တိုင်းပြောက်ပေါ်ပေါ်ပြီးတော့ပြောက်သွားတာရဲ့အဲ့ဒါတွေကိုတည်သွားတာရဲ့ခိုင်းတဲ့ခိုင်းတဲ့ကတ္တမေညာပါပဲ။ဘောဆိုတာတည်မြဲနေတာမဟုတ်ပါဘူး။ကတ္တလေးကတ္တလေးကတ္တမေညာပါပဲ။ကတ္တလေးဖြစ်ဖြစ်နေတဲ့ထိုအရာကိုညံမဲ့နဲ့တီနေနိုင်မယ်ဆိုရင်ဘာညာဖြစ်လဲဆိုတဲ့အခါသင်္ခါရုပ္ပခဏမဲ့ဖြစ်ပါလေ။သင်္ခါရုပ္ပခဏ်ဉာဏ်ဆိုတော့သင်္ခါရဓမ္မကိုအရှိရှိတိုင်းနဲ့တည်နေတဲ့အချိန်မှာကောင်းလဲမပါအဆိုးလဲမရောလို့ဥပ္ပခါလို့ဆိုပါတယ်ကောင်းလဲမပါအဆိုးလဲမရောတဲ့အတွက်ကြောင့်ဥပ္ပခါအဲ့ဒီသင်္ခါရရဲ့ဥပ္ပခါအဲ့ဒါကိုပေါင်းစားပြီးတော့သင်္ခါရုပ္ပခါလို့ခေါ်ပါတယ်အဲ့ဒီသင်္ခါရုပ္ပခါကိုတည်နေတဲ့သင်္ခါရုပ္ပခဏ်ဉာဏ်ပဲဖြစ်ပါလေ။ယောဂီသူတို့ကဘောင်းတို့တလောက်ဆိုရင်သင်္ခါရဓမ္မရဲ့သဘောဟာအနိစ္စသဘောကနေသင်္ခါရုပ္ပခဏ်ဉာဏ်ဖြစ်ရှုကြည့်လို့ရပြီဖြစ်တဲ့အတွက်ကြောင့်ဘယ်တရားပဲဘောဘောမိမိရှုနေကြတဲ့ရှုွက်လေးတွေဟာပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့အချိန်ရှုပြရမှာဖြစ်ပါလေ။ရှင်နေပါတရိတ်ရိတ်နဲ့တက်နေတာလေးတွေကိုအလေးချင်များလို့ဒုက္ခဒုက္ခလို့ရှုကြည့်နေတဲ့ပုဂ္ဂိုလ်တွေဟာကွဲကွဲပြားပြားခွဲခြားပြီးကြည့်ရမှာဖြစ်ပါတယ်။ထိုအတိုင်းပဲကြည့်တယ်ဆိုရင်မောနေကြတဲ့အောင်နဲ့စူရဲအခါခက်မတက်တာနဲ့သဘောလေးတွေကိုပြင်းပြင်းထန်ထန်မနေနဲ့မထိုင်နိုင်တဲ့အထိဖြစ်လာတတ်ပါလေအဲ့ဒါကိုကွဲပြားကိုခွဲခြားပြီးမှရုပ်ရုပ်သဘောနာနာသဘောကွဲပြားနေအောင်တရိပ်ရိပ်နဲ့တက်နေတာကရုပ်တရားရုပ်တရားကိုအကြောင်းခံပြီးတော့တတိတိဖြစ်နေတဲ့နံတရားဒီလိုခွဲခြားပြီးတော့မှဒုက္ခရဲ့သဘောသဘောဝလေးတွေကိုရှုသိမှသာလေညာထဲမှာရှင်းမှဖြစ်ပါလေနှုတ်မဆုံးခန္ဓာရဲ့အကုန်မှတ်တတ်ပါလေဒါကြောင့်သူတို့ဘောပေါင်းလို့အနေနဲ့အဲ့ဒါကိုလည်းပဲရုပ်ဘက်ကကြည့်လိုက်မယ်ဆိုရင်လည်းပေါ်လိုက်ပြောင်းလိုက်နာမ်ဘက်ကလည်းទីလိုက်ပြဲလိုက်ဒီလိုကွဲပြားခွဲခြားပြီးတော့ရှုကြည့်အောင်မှာဖြစ်ပါလေ။တဲ့ဒီဖြစ်ပျက်ကိုအခုမှစတွေ့သေးလို့ဖြစ်ပျက်ရဲ့ဖြစ်ပျက်ဖြစ်ပျက်လို့ရှုနေကြတဲ့ပုဂ္ဂိုလ်တို့ကလည်းပဲဖြစ်ချင်းပြည့်ချင်းဆိုတာဘယ်တော့မှတည်နေတာမဟုတ်ပါဘူးဒီဖြစ်နေပြည့်နေတဲ့သဘောလေးဟာအဲ့ဒါလှုပ်ရှားနေလို့ပြုတ်ပြင်းနေလို့ဒါသင်္ခါရဓမ္မပဲဖြစ်ပါလေအဲ့ဒီသင်္ခါရဓမ္မဟာအနိစ္စမှလန်းဆောင်နေလို့ကြည်လိုက်ရင်ပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်ဘာလဲသင်္ခါရဓမ္မပါလေသင်္ခါရဓမ္မရဲ့သဘောဟာဘယ်လိုရှိသလဲအနိစ္စပဲရှိပါလေအနိစ္စဝတ္တသင်္ခါရဆိုတာပြောတာပါပဲပြီးတော့တခါပြန်တော့ ဒီလိုမရှိနေနိုင်တဲ့ပုဂ္ဂိုလ်ကြတော့ယင်မှာစူးစိုက်ပြီးရှုလို့ပြောပါငယ်တိုင်းမှာတွန့်တင်ပြီးရှုလို့နှစ်ခုရွေးပေးတာနှလုံးယောဂရှိကြတဲ့ပုဂ္ဂိုလ်တွေအစာအိမ်ယောဂရှိတဲ့ပုဂ္ဂိုလ်တွေဟာယင်မှာမစူးစိုက်ရပါဘူး ပါယောဂမရှိတဲ့ပုဂ္ဂိုလ်တွေကြတော့ယင်မှာအာရထဲပြီးစူးစိုက်ထားမှာဖြစ်ပါတယ်စူးစိုက်ရင်စူးစိုက်ရင်လောင်ရှားသွားတာတွေပြောင်းလဲသွားတာတွေအချင်းချင်းပြောင်းလဲသွားတာတွေကြည့်နေရမှာဖြစ်ရှင်းအောင်ပြောရမယ်ဆိုရင်သင်္ခါရတမရဲ့သဘောဝကိုမြင်အောင်ကြည့်ရမှာဖြစ်ပါတယ် ဤနယ်မှာစူးစိုက်လို့ပူလာတဲ့ဆိုရင်ပူတဲ့သဘောလေးကိုသင်္ခါရဓမ္မမြင်အောင်ကြည့်ရမှာဖြစ်ပါတယ်အဲ့ဒီအရင်အဲ့ဒီလိုမှမရှိနိုင်တဲ့ပုဂ္ဂိုလ်ကြီးကြတော့ယင်မှာစူးစိုက်လို့မထင်ရှားတဲ့ပုဂ္ဂိုလ်ကြီးကြတော့ငယ်တဲ့ကိုတွန့်တင်ရပါတယ်အာလောကစိတ်တွေစူးစီးပြီးတော့ငယ်တဲ့ကိုတွန့်တင် တုံးတင်းပြီးတော့စိတ်လေးငယ်တဲ့ကိုစိတ်ကတခုခုနေရရသွားပြီးတင်းတဲ့သဘောလေးတွေလင်းတဲ့သဘောလေးတွေတခုခုတွေးပြီးဆိုစိတ်ကိုပြန်ရှော့ချတာဖြစ်ချော်ရင်းချော်ရင်းနဲ့တည်နေတဲ့အချိန်ကကြတော့တင်းနေတဲ့သဘောလေးကနေခဲနေတဲ့သဘောခဲတဲ့သဘောလေးကနေပြီးတော့မှမောင်းနေတဲ့သဘောတင်းကျနေတဲ့သဘောလေးကနေလျော့သွားတဲ့သဘောလျော့သွားတဲ့သဘောကနေလင်းလာတဲ့သဘော လင်းရကနေမုံမုံမွတ်တေးတေးဖွယ်ဖွယ်လေးတွေပေါင်းစည်းပြီးတော့မှတလုံးလုံးနဲ့ဖြစ်နေတဲ့သဘောအဲ့ဒီသဘောလေးအထိဉာဏ်နဲ့သိရမှာဖြစ်ပါတယ်ငယ်ဟဲ့အဲ့ဒီသဘောလေးဟာလုံစီလုံစီလုံစီလုံစီလုံစီလုံစီဖြစ်နေချင်းကြောင့်သင်္ခါရသဘောဝဓမ္မတွေပါပဲသင်္ခါရဆိုတာနေတဲ့ဘုံမရှိဘဲနဲ့လှုပ်ရှားလှုပ်ရှားပြုနေတဲ့သဘောကိုဆိုလိုခြင်းဖြစ်ပါတယ် ယောဂီတို့အခုလောက်ဆိုရင်မိမိရှုရမယ်ကမ္မထာနေလက်တည်ပြီးသင်္ခါရဓမ္မအတိသင်္ခါရဓမ္မရဲ့သဘောဝအနေအဆအလို့သိတဲ့အချိန်ရှုွက်တစ်ခုခုကိုရွေးချယ်ပြီးတော့မှရှုတည်ရမှာဖြစ်ပါတယ်ရှုစရာရှုွက်လေးတွေကိုပထမဦးဆုံးရွေးချယ်ရမှာဖြစ်ပါတယ်မိမိရွေးချယ်နေတဲ့အဆအရှိမှရွေးချယ်နေတဲ့အဆအရှိပါမှာ ရှုတည်လို့ရပါတယ်ရှုတည်တဲ့အချိန်ကကြတော့ဖြစ်ချင်းပြည့်ချင်းအတိရှုတည်ရမှာဖြစ်ပါတယ်ပေါ်လာတဲ့ဓမ္မလေးကပျောက်သွားတဲ့အချိန်ရှုတည်ရမှာဖြစ်ပါတယ်ပေါ်လာတယ်ပျောက်သွားတယ်ဆိုတဲ့သဘောလေးပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ပျက်စီးသွားတယ်ဆိုတဲ့သဘောလေးတွေကသင်္ခါရဓမ္မပါပဲသင်္ခါရဓမ္မဆိုတာဘယ်မှာလမ်းဆုံးကလေးနှိမ့်ဆမှာလမ်းဆုံးတာဖြစ်လို့ ပေါ်ပြီးပြောဖြစ်ပြီးပြည့်အချိန်ရှုတည်ပွားများအားထုတ်ပါစို့